ထိုင်းမြန်မာနယ်စပ်မှာအခြေစိုက်ထားတဲ့အွန်လိုင်းလိင်နဲ့ဂိုင်းတွေကိုနှိမ်နှင်းဖို့ဟောင်ကောင်ပြည်သူတွေကိုကာကွယ်ဖို့ဆိုပြီးဟောင်ကောင်ကိုယ်စားလှယ်အဖွဲ့ကထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှူးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတကာပြည်သူတွေကိုအန္တရာယ်ပေးနေတဲ့လူကုန်ကူးဂိုင်းနဲ့ call center တွေကိုထိထိရောက်ရောက်နှိမ်နှင်းဖို့သဘောတူခဲ့ကြပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြရီခရိုင်အတွင်းကကြားဖြန့် online လိင်လေဂိုင်းတွေတဲ့လူကုန်ကူးခံရတဲ့တရုတ်ဆောင်ဝမ်ရှင်းရဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာထိုင်းနိုင်ငံကိုလာလေရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားခဲ့တဲ့တရုတ်အမျိုးသမီးနှစ်ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးထက်ချိုင်းဖတ်ထနီလာဘတ်ကဆိုပါတယ်ဒီနောက်မှာတော့ထိုင်ဝမ်ကကြေသည်တူဦးလဲလူကုန်ကူးသူတွေအွန်လိုင်းလိင်လေဂိုင်းနေထိုင်ရောက်ပြီးနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့ပြန်လည်လွတ်မြောက်လာခဲ့တာပါအသက်28နှစ်အရွယ်ကကြည်တဲ့ဟာဇန်နဝါရီလ14ရက်နေ့မှာနေရပ်ပြန်ခဲ့ကြောင်းထိုင်းသတင်းတွေမှာပါရှိခဲ့ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့မှာတော့မြန်မာနယ်စပ်ကြားဖြန့်အွန်လိုင်းလိင်လေရာဇဝတ်ဂိုင်းနေထဲမှာပျောက်ဆုံးနေတဲ့သူအလုံးလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံလုံခြုံရေးအာဏာပိုင်နေနဲ့တွေ့ဆုံဖို့ဟောင်ကောင်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တစ်ဖွဲ့လည်းလာရောက်ခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာထိုင်းနိုင်ငံကတရုတ်တန်ယုံအာဏာပိုင်နေသက်ဆိုင်ရာထိုင်းအာဏာပိုင်နေနဲ့တွေ့ဆုံခဲ့ပြီးတော့ကြားဖြန့်အွန်လိုင်းလိင်လေဂိုင်းတွေမှာပိတ်မိနေသူတွေကိုရှာဖွေရမှာစုံစမ်းထောက်လှမ်းရေးဆိုင်ရာကိစ္စတွေအတွက်အကူအညီပေးဖို့လာခဲ့ကြတာပါထိုင်းနဲ့ဟောင်ကောင်ရဲတပ်ဖွဲ့ဝင်တို့ပူးပေါင်းက call center လိင်လေဂိုင်းတွေကိုနှိမ်နင်းဖို့တရုတ်ပြည်သူသမ္မတနိုင်ငံဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသလုံခြုံရေးဆိုင်ရာလက်ထောက်အတွင်းဝင် Mr. Michel ကဇန်နဝါရီလ14ရက်နေ့ကထိုင်းနိုင်ငံကိုလာရောက်ခဲ့ပြီးထိုင်းအစိုးရတာဝန်ရှိသူတွေနဲ့လာရောက်ဆွေးနွေးခဲ့ကြပါတယ်ထိုင်းဒုတိယကာကွယ်ရေးဝန်ကြီးဖုန်ထန်ဝေချရချိုင်းကတော့အခုလိုပြောဆိုသွားပါတယ
်။ဘာသာစစ်แบบเดิมทําแบบเดิมมันก็ได้ของแบบเดิมเพราะฉะนั้นอันนี้ก็มันอาจจะมีเงื่อนไขหลายอย่างที่ทําให้คิดว่านั้นแต่ขนาดเนี้ยเราไม่ได้โทษใคร
အခုချိန်မှာထိုင်းမြန်မာနယ်စပ်ကရာဇဝတ်မှုတွေဖြစ်တဲ့မူးယစ်ကုန်ကူးမှုတွေကိုတိုးမြင့်နှိမ်နှင်းဖို့ထိုင်းနဲ့တရုတ်အစိုးရတို့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပြီး6လအတွင်းမှာရော့ကျမသွားဘူးဆိုရင်ထိုင်းအစိုးရအာဏာပိုင်တွေဝန်ထမ်းတွေကြားအလုတ်ပြောင်းရွှေ့တာအလုတ်ဖြုတ်ပစ်တဲ့အထိအရေးယူတာတွေလှုပ်ဆောင်ပြီးထိုင်းနိုင်ငံဘက်ကအပြောင်းလဲလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ဟောင်ကောင်လုံခြုံရေးဘူရိုကတော့ပြီးခဲ့တဲ့2024ခုနှစ်မတ်လကစပြီးဟောင်ကောင်နိုင်ငံသားတွေဟာအရှိတောင်အာရှအတွင်းကနာမည်ဆိုးနဲ့ကြော်ကြားတဲ့ကြားဖြန့် online လိင်လေဂိုင်းတွေထဲကျွန်နေလိုအခြေအနေမျိုးနဲ့အလုတ်လုပ်ဖို့ဖျားယောင်းသွေးဆောင်ခံခဲ့ရတယ်လို့တန်တရားရှိတဲ့အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဟောင်ကောင်ဥပဒေစိုးမိုးရေးအေဂျင်စီတွေကတော့သူတို့အနေနဲ့လိင်လေဂိုင်းတွေထဲကိုရောက်သွားကြတဲ့ဟောင်ကောင်ပြည်သူတွေရဲ့မိသားစုဝင်တွေစီကအကူအညီတောင်းခံမှု28ခုကိုလက်ခံရရှိခဲ့ပြီးအဲ့ဒီထဲက16ယောက်ကတော့ပြန်လည်လွတ်မြောက်လာခဲ့ပြီဆိုပြီးပြောပါတယ်။ကျန်တဲ့12ယောက်ကတော့သူတို့ရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သက်ထိန်းချုပ်ခံရတယ်ဆိုပြီးဟောင်ကောင်လုံခြုံရေးဘူရိုကပြောပေမဲ့သူတို့ဟာဘေးကင်းလုံခြုံပြီးမိသားစုတွေနဲ့ဆက်သွယ်နိုင်စေဖြစ်တယ်လို့လဲဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဖဲထောင်ထန်ရှင်နာဝတ်ကတော့အခုလိုကိစ္စတွေကထိုင်းနိုင်ငံရဲ့ခရီးသွားလုပ်ငန်းကဏ္ဍတွေကိုထိခိုက်စေပြီးအစိုးရအနေနဲ့တရုတ်နဲ့နိုင်ငံတကာခရီးသွားတွေကြားယုံကြည်မှုပြန်လည်တည်ဆောက်ဖို့လှုံ့ဆော်နေတယ်ဆိုပြီးပြောထားခဲ့ပါတယ်။ထိုင်းဝန်ယဉ်ကျေးမှုဝန်ကြီးဌာနကပေးအပ်ခဲ့တဲ့ Golden Melody Award ဆုရဲ့ Best Male Mandarin Singer ခေါင်းစဉ်အောက်ကစကားတင်စရင်၉ခုနဲ့အများဆုံးစံချိန်တင်ထားသလိုဆု၃ဆုရရှိထားသူ Hong Kong အဆိုတော် Lee San Chan ရဲ့ Bangkok ဖျော်ဖြေပွဲခရီးစဉ်ကိုလည်းဖျက်သိမ်းထားပါတယ်။ Lee San Chan ဟာ Canton နဲ့ Mandarin Pop နှစ်မျိုးစလုံးနဲ့အကျော်ကြားဆုံးလွှမ်းမိုးမှုအရှိဆုံးအမှုပညာရှင်ဖြစ်ပြီး February 22ရက်နေ့မှာလာရောက်ဖျော်ဖြေမဲ့ခရီးစဉ်အတွင်းတရုတ်နိုင်ငံသားအများအပြားလာရောက်ကြည့်ရှုဖို့အတွက်စီစဉ်ထားတာပါ။ထိုင်းနိုင်ငံကိုလာတဲ့တရုတ်ပါဝင်နိုင်ငံသားသားခရီးသွားတွေဟာအွန်လိုင်းလိင်လေဂိုင်းတွေရဲ့တားကောင်အဖြစ်ရောင်းစားခံခဲ့ရပြီးတဲ့နောက်တရုတ်နိုင်ငံသားအများအပြားဟာထိုင်းကိုလဲပတ်မဲ့ခရီးစဉ်တွေဖျက်သိမ်းမှုတွေဖြစ်ခဲ့ပါတယ်။ဒီအတွက်ထိုင်းနိုင်ငံအနေနဲ့2025ခုနှစ်အထဲမှာတန်းနဲ့ချီရှိတဲ့တရုတ်ကမ္ဘာလက်ခရီးသွားလာရောက်လဲပတ်မှုတွေကြာဆင်းနိုင်ပွဲရှိတယ်ဆိုပြီးခရီးသွားအေဂျင်စီတွေကလည်းတုံ့တက်နေကြပါတယ်ရှင်။